ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်၃ရက်မြောက်နေ့မှာတအောင် TNL နဲ့ပူးပေါင်းတပ်တွေကနောင်ချိုမြို့နယ်ကစစ်ကောင်စီကိုဆက်လက်တိုက်ခိုက်နေပြီးဒီအပိုင်းမှာပဲနန်ခမ်းနယ်မတုံမြို့နှစ်မြို့ကိုထပ်မံထိန်းချုပ်လိုက်ပါတယ်။ MNDA ကိုကန့်တပ်ကတော့ဒီနေ့စခန်းတစ်ခုသိမ်းယူကြောင်းနဲ့မဟာမိတ်သုံးဘွဲ့ပေါင်းစခန်း130ကျော်သိမ်းယူထားကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသကဒီသတင်းတွေကိုကိုစော်ဝဲလိုင်ပြောပြပေးပါဦးခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ကောင်စီတပ်စခန်းတွေကိုအောက်တိုဘာလ29ရက်နေ့ကစတင်တိုက်ခိုက်ခဲ့ရမှာဒီကနေ့မှာတော့ TNL ကနောင်ချိုမြို့နယ်ရွှေညောင်ပင်ကစစ်ကောင်စီတပ်ကိုတိုက်ခိုက်နေပြီးတပ်စခန်းနဲ့နေရာကိုထိုးစစ်ဆင်နေဆဲဖြစ်ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတိုက်အိုက်ကျော်က VOA ကိုအခုလိုပြောပြပါတယ
်ဒီမနေ့မှာတော့နောင်ချိုမြို့နယ်ရွှေညောင်ပင်ကနာမတော့ဖြစ်တယ်အဖေမာမနေ့ကတော့ဒီကုတ်ထိတ်မှာဖြစ်တယ်ဒီမနေ့ကျတော့ရှင်ညောင်ပင်ဘက်မှာဖြစ်တယ်ဒီကုတ်ဆဲတော့အကုန်လုံးမရှင်းနိုင်ဘူးဒီထိတ်ပိုင်းမှာတော့ကျွန်တော်နေရာယူရတယ်ဒီစကားဆက်တော့ရှိသေးတယ်အဖေမာတော့နေ့ဒီဒရုန်းစကားကလည်းအလည်းမကြီးနဲ့ဒီပုံချင်းကိုလက်ပြီးမှပြခံရတယ်ရှိတယ်ရောဖွဲ့နေဒီမလီ MD1 PDF ပေါ့အပူပေါင်းမတိုက်တာဖြစ်တယ်
ဒီလာဇန်တရက်နေ့မှာစစ်ကောင်စီတပ်ကပြင်ဦးလင်ကနေတန်ကြက်ကကား2စီးစစ်ကား22စီးနဲ့တက်လာတဲ့စစ်ကြောင်းကို TNL နဲ့ MD1 PDF ပူးပေါင်းတပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးအခုနောင်ချုံမြို့နယ်မှာတိုက်ပွဲစတင်ခဲ့တာပါဒီကနေ့တိုက်ပွဲမှာ80မတက်နိုင်ပဲညောင်မင်းသားမှာတတ်ချထားတဲ့စစ်ကောင်စီစစ်ကြောင်းကိုထပ်မံတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ် TNL တပ်တွေဟာဒီလ6ရက်နေ့မှာနန်းခမ်းတမြို့လုံးကိုထိချုပ်နိုင်ခဲ့ပေမဲ့လောလောဆယ်မှာတော့စစ်ကောင်စီတပ်အခြေပြုရာစကန်းသစ်ကုန်းကိုတော့သိမ်းယူနိုင်တာမရှိသေးပါဘူးအလားတူပဲမန်တုံမှာလည်းမြို့ကိုသိမ်းယူလိုက်ပေမဲ့စစ်ကောင်စီတပ်ကိုတော့သိမ်းယူနိုင်တာမရှိသေးကြောင်းပြောပါတယ
်မန်တုံဒီလိုစစ်စခန်းနဲ့ရဲစခန်းကိုကျွန်တော်ဝင်ရောက်ရှင်းလင်းသိမ်းပိုက်နေတာတော့ဒီ5 6ရက်လောက်ရှိဒီမြို့ကမှာတော့ကျွန်တော်ဝင်နိုင်ဘောနော်ဒီအဲမာမန်တုံတရားတုံးဆက်တက်ရှိရဲအဲစကားလည်းကျွန်တော်ဝီယောပိခရလည်းမရှိသေးဘူးတိတ်တိရမြရတော့မရှိသေ
းဒီလ6ရက်နေ့အထိစခန်းပေါင်း30တခုကိုသိမ်းယူထားကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ကိုကန့်ဒေတာဘက်ကဒီကနေ့တိုက်ပွဲအခြေအနေကိုတော့ MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကအခုလိုပြောပါတယ
်ဒီနေ့ကတော့ဒီတက်စကန်တခုလောလောဆယ်အချိန်ကျော်တခုတော့တိမ်ပိုက်ထားတာရှိပါတယ်ဗျသူတို့ MNDAA နဲ့ AA စုစုပေါင်းတော့155ခုရှိပြီဗျဒီအရမ်းမှာပေါင်းကြတော့သက်တော်ပြီးစရာပါစီဗျ။ဒီစခန်းတွေကတော့ဒီရှမ်းမြောက်ဖက်လာပါပဲ
။လောက်ကင်မြို့မှာတော့ဒီလ9ရက်နေ့ကတိုက်ပွဲဖြစ်ပွားတာရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ MNDAA ပြောခွင့်ရသူကတော့သတင်းထုတ်ပြန်ဖို့မရှိသေးကြောင်းပြောပါတယ်
။လောက်ကင်အချိန်ကြီးတော့အခုရောစေကျွန်တော်ပြောစရာမရှိသေးပါဘူးနော်
။ညီနောင်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးစတင်ခဲ့တဲ့နောက်မဟာမိတ်တပ်တွေကချင်းရွှေဟော်ဖောင်းဆိုင်ကျူကုတ်ပန်ဆိုင်နဲ့တင်ဒီမြို့တွေကိုအလုံးစုံထိမ့်ထုတ်နိုင်ပြီဖြစ်ကြောင်းလဲဒီလ2ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ပြောဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ်ခင်ဗျ